အမေရိကန်နဲ့မက္ကဆီကိုနယ်စပ်တခြားလူသားချင်းစာနာမှုပြဿနာဖြေရှင်းရေးဆိုင်ရာအစုပြုချက်ဥပဒေမူကြမ်းပြက်ကိုအထက်လွှတ်တော်မှ Republican နဲ့ Democrat ပါတီကြီးနှစ်ရစလုံးကဗုဒ္ဓဘူးနေမှာအတည်ပြုပေးခဲ့ပါတယ်။နောက်ထပ်ရန်ကုန်တွင်ဒေါ်လာသန်း4000ကျော်ချထားပေးဖို့နဲ့ဖမ်းဆီးထားတဲ့တရားဝင်ရှေ့ပြောင်းသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ဖို့ပါထည့်သွင်းပြီးပြဋ္ဌာန်းပေးတဲ့ဥပဒေပြက်ဖြစ်ပါတယ်။အထက်လွှတ်တော်မှထောက်ခံမဲ့84မဲ၊ကန့်ကွက်မဲ့10မဲနဲ့အတည်ပြုပေးလိုက်တာပါ။အဖမ်းခံရတဲ့ကလေးငယ်တွေပေါ်မှာသမ္မတထရမ်အစိုးရအဖွဲ့ကိုင်ကြဲပုံနဲ့ American ပြည်အောင်စုရဲကိုဝန်နိုင်မှုအတွက် Rio Grande မြစ်ကိုဖြတ်ကွင်း El Salvador ကသားဖာတည်ဆုံးခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးမကျေနပ်မှုတွေကြေကြေတင့်တင့်တွေ့လာရခြင်းမှာအခုလိုမဲပေးအတည်ပြုလိုက်တာဖြစ်ပါတယ်။ဒီငယ်ဆက်ဒေသကိုတလအတွင်းမှာပဲတရားဝင်လာရောက်သူပေါင်းက3000ကျော်ဖြစ်လာပြီး10နှစ်ကျော်ကာလအတွင်းအများဆုံးဖြစ်လာနေခြင်းမှာ Republican နဲ့ဥဆောင်တဲ့အထက်လွှတ်တော်ကအခုလိုအတည်ပြုပေးလိုက်တာပါ။အထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒီဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်စီတင်သွင်းနိုင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်ကလည်းအတည်ပြုပေးရအောင်မှာဖြစ်ပါတယ်။ရှေ့တင်းပတ်ချက်မှာအမေရိကန်လူလည်ရေးနေအားလည်းကြားရောက်မှာဖြစ်တဲ့အတွက်လွှတ်တော်မနာခင်တိုးတောင်းတဲ့ရက်အတွင်းမှာပဲလှုပ်ဆောင်နိုင်ဖို့လိုအပ်နေတာပါ။